အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကျန်းသက်စာချိန်ဆပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းလို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ချက်ချင်းဆိုသလိုပဲသူနဲ့ Mr. Comey ပြောခဲ့တဲ့စကားတွေကတော့ကြမ်းကြိမ်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတ Trump ကပြောပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့နောက်ထပ် FBI ညွန်ကြားရေးမှူးဟောင်း Robert Mueller ရဲ့မေးခွန်းတွေကိုဖြေကြားသွားဖို့ဆန္ဒရှိတယ်လို့သမ္မတ Trump ကရှင်းရှင်းလင်းလင်းပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံရေးမှာရုရှားဝင်ရောက်ပတ်သက်နေမှုတွေကိုကြည့်ဖို့အတွက်အထူးစုံစမ်းစစ်ဆေးအဖွဲ့ကိုအခုခါမှာ FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကဦးဆောင်နေတာဖြစ်ပါတယ်။သမ္မတ Trump နဲ့ Romania သမ္မတ Klaus Iohannis တို့အင်ဗီဒိုရဲ့ Rose Garden မှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်ရဲ့အမေကိုသမ္မတ Trump ကပြောကြားခဲ့တာဖြစ်ပါတယ်။သူပြောခဲ့တာတွေအတော်များများကို James Comey ကအတည်ပြုခဲ့ကြအောင်ဒါပေမဲ့တချို့အချက်တွေကတော့မမှန်ကန်ဘူးလို့ Donald Trump ကပြောပါတယ်။ဒါပြင်ထက်လွတ်တော်ထောက်လိုင်းရေးကော်မတီရှေ့မောက်မှာ Chatterjee ကကျန်းသက်စာ James ဆိုပြီးထွက်ဆိုခဲ့တဲ့အတွင်း Mr. Comey ဟာလင်ညာထွက်ဆိုခဲ့တယ်ဆိုပြီးတော့ Donald Trump ကအခြေခံအဖြစ်ဆွဆဲခဲ့ပါတယ်ခင်ဗျာ။